Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ23ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
โอเคပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်အထူးသတင်းတွေကိုမအေးတနာကြောင့်အတူတင်ဆက်ပေးမှာပါဒီကလေးညထူးစရာတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားတဲ့ရုရှားရင်နှင်းတွေကကားချို့အခုအခါရုရှားနိုင်ငံဘက်ကိုပြန်လည်ဝင်ရောက်သွားတာနောက်တရုတ်နိုင်ငံသားကနိုင်ငံတကာလေးပိုင်နယ်ထဲမှာအမေရိကန်စစ်လေယာဉ်သားကိုတရုတ်တိုက်လေယာဉ်တွေကအန္တရာယ်ရှိလောက်တဲ့အနေအထားထိတိုးကပ်သွားတာစတဲ့သတင်းတွေကိုတင်ပြပေးမှာပါမတ်သိငိထိုက်ရေ
ကောင်းပါပြီရှင်ငင်းချမ်းရေးစကားပြောဆိုဆွေးနွေးနေကြတဲ့တချိန်ထဲမှာပဲတအောင်ထေသာဖက်မှာတော့တိုက်ပွဲတွေကြောင့်စစ်ရှောင်ဒုက္ခသည်တွေထွက်ပြေးနေကြရဆဲဖြစ်ပါတယ်
ကျဲလာရောဒီလာရောပေါင်းမယ်ဆိုရင်တော့တိုက်ပွဲတွေတော့ဆိတ်တော့ဗောနော်ဒီဒုက္ခသည်အစ်တည်းလည်းအများကြီးတိုးလာတဲ့အပိုင်းမျိုးရှိရယ်ဒီသူထူရတော့တော်တော်လေးကိုဒုက္ခတော်တော်လေးကိုခံ
ဒုက္ခသည်တွေကိုအကူအညီပေးနေသူတို့ရဲ့ပြောပြချက်ပါရှင်ပြည်စုံကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့မြမမူရစေဝါတိုက်ဖြတ်ရေးကုလနဲ့ပူးပေါင်းဆောင်ရွက်မဲ့အခြေအနေရရက်ကိုစူးစီးတင်ပြပေးဖို့ရှိသလိုစိတ်ဝင်စားဖွယ်ကောင်းတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကကြီးညာပေးကြမှာပါရှင
်တဘောတူခွင့်ပြုချက်ရယူမှုမရှိဘဲယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားတဲ့ရုရှားကူညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့ရုရှားရင်နှင်းတွေကကားချို့အခုအခါမှာရုရှားနိုင်ငံဘက်ကိုပြန်လည်ဝင်ရောက်သွားပါပြီ။တောက်ကြနေက tracker စီးရေ220ကျော်ပါဝင်တဲ့ရင်နှင်းတွေကကားတွေဟာစနေနေ့ကရုရှားယူကရိန်းနယ်စပ်မှာရုရှားဘက်ကိုပြန်လည်ဝင်ရောက်ဖို့ပြင်ဆင်နေတဲ့အကြောင်းမျက်မြင်တွေ့ရှိသူတွေကပြောပါရယ်။ဒီကားတွေပေါ်မှာဘာတွေတင်ဆောင်လာခဲ့တယ်ဆိုတာကိုတော့တဲတဲကွဲကွဲမသိရပါဘူး။ခွင့်ပြုချက်ရယူမှုမရှိဘဲရုရှားရင်နှင်းတွေယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားတာဟာယူကရိန်းရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့အမေရိကန်အင်မီရိုအရာရှိတွေကတောက်ကြနေမှာပြောဆိုပါရယ်အမေရိကန်မျိုးသားလူညုံရေးဒုတိယအကြံပေးဘန်ရိုးဒ်စ်ကယူကရိန်းရှေ့ပိုင်းကဒီရုရှားရင်နှင်းတွေပြန်လည်ထွက်ခွာရမယ်ဒါမှမဟုတ်ရင်တော့ဒီအကျိုးဆက်ကိုရင်ဆိုင်ရမယ်အကြောင်းသတိပေးပြောဆိုပါရယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းအခုလိုရင်နှင်းဝင်ရောက်သွားတဲ့ပေါ်ဆိုးရင်းနဲ့အကြောင်းပြောပါရယ်ဒီလိုလုပ်တာဟာဆိုးရွားနေတဲ့အခြေအနေတွေကိုပုံမူဆိုးရွားသွားစေနိုင်တယ်လို့ဆိုပါရယ်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC ဟာဒီရုရှားကူညီပေးပစ္စည်းတွေတင်ဆောင်ထားတာကိုကြီးစုစစ်ဆေးနေတာဖြစ်ပြီးစစ်ဆေးကြီးစုမှုမပြီးဆုံးခင်မှာရင်နှင်းဟာယူကရိန်းနိုင်ငံရဲ့ခွင့်ပြုချက်မရှိဘဲဝင်ရောက်သွားတာပါ
အရှေ့အလယ်ပိုင်းဒေသဂါဇာကမ်းမြောင်အလယ်ပိုင်းကအိမ်တိအိမ်ကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုထိမှန်သွားလို့မိသားစုဝင်9ဦးသေဆုံးသွားတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။28နှစ်အရွယ်ဖခင်26နှစ်အရွယ်သူ့ရဲ့ဇနီးနဲ့3နှစ်နဲ့4နှစ်သားလေး2ယောက်ပြီးတော့အမျိုးသားရဲ့45နှစ်အရွယ်အတော်တို့သေဆုံးသွားကြောင်းအယ်အက္ဆာဆေးရုံကစီယာဝင်တွေကပြောတယ်လို့ပြင်သစ်သတင်းဌာနမှာဖော်ပြထားပါတယ်ဇူလိုင်လ10ရက်နေ့မှာအရှေ့အလယ်ပိုင်းတိုက်ခိုက်မှုစတင်ကလေးကကလေးအယောက်900အပါဝင်ပါလက်စတိုင်းနယ်ပေါ်အယောက်2090ကျော်သေဆုံးခဲ့ရပြီလို့ကုလသမဂ္ဂကဆိုပါတယ်အစ္စရေးဘက်ကတော့စစ်သား64ဦးနဲ့တောက်ကြနေကအစိမ်းပြောင်းထိလို့သေဆုံးသွားရတဲ့၄နှစ်ရွယ်ကလေးတူပါဝင်အရက်သား၄ဦးသေဆုံးရပြီဖြစ်ပါတယ်တောက်ကြနေတုန်းကလည်းအစ္စရေးတို့နဲ့ပူးပေါင်းနေဆိုပြီးတော့ပါလက်စတိုင်း18ဦးကိုဟားမစ်စ်သွေးကြွားတွေကတပ်ပစ်လိုက်ကြပါတယ်။ဖြစ်ရက်တစ်ခုမှာဆိုရင်တော့ဂါဇာဒေသကအဓိကရင်ပြင်တစ်ခုမှာတည်ရှိတဲ့ဗလီရဲ့အပြင်ဘက်မှာအမျိုးသား9ဦးကိုစစ်သွေးကြွားတွေကတန်းစီရက်ခိုင်းပြီးတော့အဲ့ဒီခေါင်းကိုအိမ်နဲ့ဆွတ်ခံထားရတဲ့သူတွေကိုလူရပေါင်းများစွာရှိမှတနက်သမားတွေပြစ်သက်ခဲ့ပါတယ်ရှင်။
IS Islamic စစ်သည်ကြော်ရရဲ့တပ်ဖြတ်မှုကိုခံရတဲ့ American သတင်းတော် James Foley ဟာတခြားတစားကန်တွေရဲ့အသက်ကိုကယ်တင်ဖို့အတွက်သူ့အသက်ကိုဇတိပြီးအသက်ခံဖို့သဘောတူပုံရခဲ့တယ်လို့ Foley ရဲ့မိသားစုကပြောပါရယ်သူ့ရဲ့ဘဝကိုအနစ်နာခံပေးဆက်ဖို့ James ဆုံးဖြတ်ခဲ့တာဟာတန်လျာရှိစရာမလိုဘူးလို့ညီကိုတော်ဆက်သူ Mike ကပြောပါရယ် Foley လွတ်မြောက်ရေးအတွက်သူ့မိသားစုကပြန်မွေးငွေပေးဆောင်ဖို့အစောပိုင်းတုန်းကရန်ပုံငွေရှာခွေခဲ့ပေမဲ့အကြမ်းဖက်သမားတွေတောင်းဆိုတဲ့ဒေါ်လာတန်130ရရှိဖို့ဘယ်လိုမှမဖြစ်နိုင်ခဲ့ပါဘူး။ဥရောပနိုင်ငံတွေကတော့ပြန်မေးဆွဲခံရတဲ့သူတို့နိုင်ငံသားတွေရဲ့အသက်ကိုကယ်တင်ဖို့ဒေါ်လာတန်ပေါင်းများစွာအကုန်ကျခံခဲ့ပေမဲ့အမေရိကန်ပြည်ထောင်စုကတော့တစားကန်လွတ်မြောက်ရေးအတွက်ပေးဆောင်ခဲ့ခြင်းမရှိပါဘူး။ IS စစ်သွေးကြောအုပ်စုကသူတို့သွေးစာလောင်မှုတိတ်မှုမပြေပြောသမျှသူတို့လုပ်နေတာတွေကိုရပ်မှာမဟုတ်ဘူးလို့ Foley မိသားစုစီကို Foley မသက်ခင်ရပ်ပိုင်းအတွင်းမှာအီးမေးလ်ပို့ပေးခဲ့ပါတယ်။ဒီလိုအီးမေးလ်လက်ခံရရှိခဲ့ပေမဲ့အကြမ်းဖက်သမားတွေ တွေနဲ့ပြန်ပေးငွေနဲ့ရွေးနိုင်မဲ့အလားအလာရှိခဲ့တယ်လို့ James ရဲ့ဖခင်ကယူဆခဲ့ပါတယ်ဖော်လီယာလနဲ့ချီပီမိသားစုနဲ့အဆက်အသွယ်ပြန်နေခဲ့တာလည်းဖြစ်ပါတယ်
အီရန်နိုင်ငံဘိုက်ဒန်မျိုးတော်ကထောက်လန်ရေးရုံးချုပ်ကိုကားတစ်စီးဝင်တိုက်ပြီးတော့အသေးခံဘုံးခွဲခဲ့လို့လူနှစ်ဦးအနည်းဆုံးသေဆုံးပြီးတော့အများပြားဒဏ်ရာရသွားတယ်လို့အီရန်လုံခြုံရေးအရာရှိတွေကပြောပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူဘယ်ဝါကလှုပ်ဆောင်တာပါဆိုပြီးတော့ချက်ချင်းဝန်ခံပြောလာတာမျိုးမရှိသေးပါဘူးလူတွေအများကြီးသေဆုံးသွားရပြီးတော့ခိုင်းငနာကွဲပြားမှုတွေပို့ပြီးတော့ဆိုးလာစေတဲ့တောက်ကြနေကဆူနီဘလီတိုက်ခိုက်မှုတွေစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါပြီလို့အီရတ်လွတ်တော်ဥက္ကဋ္ဌကပြောလိုက်ပြီးသိမကြခင်မှာပဲအခုနောက်ဆုံးတိုက်ခိုက်မှုထပ်ပြီးတော့ဖြစ်ပွားတာဖြစ်ပါတယ်သူရဲ့အဆိုဆိုးရွားလာတဲ့ဖြစ်မှုနဲ့လူစုလိုက်ပြုံလိုက်တက်ဖြတ်မှုဖြစ်တယ်ဆိုတော့တောက်ကြနေတိုက်ခိုက်မှုကိုဘယ်သူကကျူးလွန်တယ်လဲဆိုတာဖော်ထုတ်ဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုအချိန်နှစ်ရက်ပေးထားတယ်လို့လွတ်တော်ဥက္ကဋ္ဌဆလင်အယ်ဂျာဘာရီကဗိုက်တက်မြို့တော်မှာသတင်းတောက်တွေကိုပြောသွားခဲ့ပါတယ်အီရန်နိုင်ငံကဂိုင်းနာကွဲပြားမှုတွေကြားပေါင်းစည်းပေးပြီးတော့အစ္စလာမစ်နိုင်ငံတော်စစ်သွေးကြွားတွေကိုစီစီလုံးလုံးပြန်ပြီးတော့တိုက်ထုတ်ဖို့ရှီယာမွတ်စလင်တွေဥဆောင်တဲ့ဗဟိုဆိုရရဲ့ကြိုးပမ်းမှုကိုတောက်ကြနေပလီတိုက်ခိုက်မှုကနင်းနာထိခါအောင်လှုပ်ဆောင်နိုင်ခဲ့ပါတယ်ရှင
် UAB ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ထိုင်းနိုင်ငံဝန်ကြီးချုပ်သွေးအဖြစ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝန်ချာကိုရွေးချယ်လိုက်တာဟာလူ့အခွင့်အရေးအခြေအနေတိုးတက်မှုမရှိတော့တာဒါမှမဟုတ်ဒီမိုကရက်တစ်အခြေအနေတွေစီကိုပြန်မသွားနိုင်တော့တဲ့အခြေအနေဖြစ်တဲ့အကြောင်းထင်ရှားတဲ့လူ့အခွင့်အရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံဆက်အာဏာသိမ်းမှုအပြီး3လကြာတဲ့အထိဖိနှိပ်မှုတွေရှိတဲ့အကြောင်းလဲအဲ့ဒီအဖွဲ့ကထောက်ပြပြောဆိုပါတယ်စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့လွတ်တော်ကအသက်60အရွယ်ဗိုလ်ချုပ်ကြီးပရယုတ်ချန်ဝန်ချာကိုပြိုင်ဘက်မရှိဘဲဝန်ကြီးချုပ်သစ်အဖြစ်ရွေးချယ်တင်မြှောက်လိုက်တာပါမေလ22ရက်နေ့မှာဝန်ကြီးချုပ်ရင်းလက်ရှင်နာဝက်ကိုယာရုကဖယ်ရှားခဲ့ခြင်းကဆလို့ဗိုလ်ချုပ်ကြီးပရယုတ်ဟာစစ်အစိုးရကိုဦးဆောင်ခဲ့တာပါတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာလူ့အခွင့်အရေးလေးလာဆောင်ကြည့်မှုအဖွဲ့ကလွတ်လပ်မှုအခြေခံအခွင့်အရေးကျင့်သုံးသူတွေပေါ်ဖိနှိပ်မှုတွေရှိနေပြီးဒီမိုကရက်တစ်စည်းမျဉ်းစည်းကမ်းတွေကိုပြန်လည်ကျင့်သုံးဖို့စစ်စစ်မှန်မှန်အခြေအနေတွေကိုမတွေ့ရဘူးလို့ပြောဆိုပါတယ်
တရုတ်နိုင်ငံကမ်းလွန်ပင်လယ်ပြင်ပေါ်ကနိုင်ငံတကာလေးပိုင်းနဲ့ထင်မှာအမေရိကန်စစ်လေယာဉ်ကိုတရုတ်တိုက်လေယာဉ်ကအဲ့နေရှိလောက်တဲ့အနေအထားထိကတ်လာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်ဒီသတင်းပတ်အစောပိုင်းမှာပုံမှန်ကင်းလည်ပြန်တန်းနေတဲ့အမေရိကန်ရေတပ်လေရင်နဲ့ပေ30လောက်နီးနီးအထိတရုတ်တိုက်လေရင်ကခဏခဏကပ်ပြီးတော့ပြန်တန်းခဲ့တယ်လို့ပန်နဂွန်စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူရေတပ်ဒုတိယဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါရယ်ဒီလိုအနေနဲ့များပြီးတော့လုပ်ငန်းဝင်သဘောအရမလုပ်သင့်တဲ့အနေအထားရောက်တဲ့အထိတရုတ်ဘက်ကလှုပ်ဆောင်တာနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကအထူးစိုးရိမ်ပါတယ်နိုင်ငံတကာရဲ့ဥပဒေနဲ့မညီတဲ့လှုပ်ဆောင်ချက်ဟာလေရင်ပြန်တန်းမောင်းနှင်သူတွေအတွက်လည်းအနေနဲ့အရန်များပါတယ်လို့ဒုတိယဗိုလ်ချုပ်ကြီးကာဘီကဆိုပါရယ်ဒီလိုရဲကြောင့်တရုတ်နဲ့အမေရိကန်စစ်ရေးပူးပေါင်းဆောင်ရွက်မှုတွေအတွက်ကြိုးပမ်းနေတာကိုလည်းထိခိုက်စေတယ်လို့ရေတပ်ဗိုလ်ချုပ်ကြီးခဲဘီကပဲပြောသွားခဲ့ပါတယ်ရှင်
။အငင်းပွားနေတဲ့နေဆက်ဒေသမှာအိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကက်ရှမီးယားရွာသားအနည်းဆုံး၄ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။အိန္ဒိယဘက်ကချမ်းက2ဦးနဲ့ပါကစ္စတန်ဘက်က2ဦးသေဆုံးခဲ့တယ်လို့စစ်အရာရှိတွေကပြောပါတယ်။စနေနေ့မနေ့အစောပိုင်းထိတချို့နေရာတွေမှာတိုက်ပွဲတွေဂျူဂျာဂျူဂျာဖြစ်နေပြီးတစ်ဖက်နဲ့တစ်ဖက်ဘသူကအရင်စတင်နေဆိုပြီးအပြန်အလှန်ဆွဆွဲပြောဆိုနေပါတယ်။ဒီပတ်စောပိုင်းမှာအိန္ဒိယဆိုင်ရာပါကစ္စတန်တပ်အမတ်ကကက်ရှမီးယားခွဲထွက်သူတွေကိုတွစ်ဆုံခဲ့တာကြောင့်အိန္ဒိယဘက်ကပါကစ္စတန်နဲ့တွစ်ဆုံမှုပဲဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားတင်းမာမှုတွေဖြစ်ခဲ့တာပါပါကစ္စတန်ကအိန္ဒိယရဲ့ဒီဆုံးဖြတ်ချက်ဟာနှောင့်နှေးကျင့်ကြာစေပြီးပါကစ္စတန်အနေနဲ့ကက်ရှမီးယားခေါင်းဆောင်တွေနဲ့တွစ်ဆုံတာဟာအိန္ဒိယပါကစ္စတန်အစည်းအဝေးမှာကက်ရှမီးယားကိစ္စပြပြလဲလဲအဖြေရှာနိုင်အောင်သာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
အရှေ့လေပိုင်းဒေသမှာပို့ပြီးတော့ဆိုးလာနေတဲ့လုံခြုံရေးအခြေအနေနဲ့အာဖရိကဒေသမှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့အခြေအနေတို့ကြောင့်အရှေ့လေပိုင်းကဂိုလန်ကုန်းမြင့်ဒေသနဲ့အာဖရိကကလိုင်ဘေးရီးယားနိုင်ငံတို့ကိုကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေအတွက်ပို့ပေးထားတဲ့သူတို့တပ်ဖွဲ့ဝင်400ကျော်ကိုဖိလစ်ပိုင်ကပြန်ခေါ်ယူมาဖြစ်ပါတယ်။ဂိုလန်ကုန်းမြင့်ဒေသမှာရောက်နေတဲ့ဖိလစ်ပိုင်တပ်သား332ဦးကတော့လာမယ့်အောက်တိုဘာလကမှသူတို့တာဝန်ပြီးဆုံးရင်ဖိလစ်ပိုင်ကိုပြန်ရမှာဖြစ်ပြီးတော့လိုင်ဘေးရီးယားနိုင်ငံရောက်နေတဲ့တပ်ဖွဲ့ဝင်115အုပ်ကိုတော့အတက်နိုင်ဆုံးမြင်မြင်ပြန်ပြောခေါ်ယူမယ်လို့ဖိလစ်ပိုင်မျိုးသားကာကွယ်ရေးအရာရှိတွေကပြောပါရရှင် Direct from Washington The Voice of America
VOA ထိတ်တန့်ရသတင်းတွေကိုကိုအောင်နဲ့မအေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အခုရင်ဆုံးတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားတိုက်ပွဲတွေအကြောင်းပြောပြပေးမှာပါ။တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးဆွေးနွေးမှုတွေကအလားအလာကောင်းတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲတောင်ပလောင်တိုင်းရင်းဒေသဘက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ပြီးဖြစ်နေပါတယ်။ဒီလိုမငြိမ့်နိုင်သေးတဲ့စစ်ပေးတံကြောင့်ဒေသခံပြည်သူတွေလုံခြုံရေးစိုးရိမ်ကြောင်ကြာမှုနဲ့အတူလူမှုရေးအခက်အခဲပြဿနာတွေနဲ့လည်းရင်ဆိုင်ကြုံတွေ့နေရပါတယ်။အသေးစိတ်ကိုမဆွမုံကပြောပြပေးပါအောင်ရှင်
။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရဲစဲရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကြားငြိမ်းချမ်းရေးဆွေးနွေးမှုတွေမှာရလဒ်ကောင်းတွေပေါ်ပေါက်လာနေပါတယ်လို့ပြောဆိုလိုက်ချိန်မှာပဲ NCCD အဖွဲ့ဝင်ဖြစ်တဲ့တအောင်းလွတ်မြောက်ရေးတပ် PSLF တအောင်းတပ်မတော်နဲ့မြန်မာစစ်တပ်ကြားအခုရက်ပိုင်းအတွင်းမှာကိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။ဩဂတ်လ23ရက်နေ့တနေ့တည်းမှာကိုတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။တအောင်းဒေသအကြောင်းမဲမြို့နယ်နမ်ခုံကျေးရွာနာမှာတအောင်းတပ်တမဟာနှစ်လက်အောက်ခံတရင်913ခုနဲ့မြမတက်မတော်တက်မ89တို့မနက်9နာရီကနေ10နာရီခွဲအထိတစ်ကြိမ်ညနေ2နာရီကနေ2နာရီခွဲအချိန်အထိတစ်ကြိမ်နှစ်ကြိမ်တိုင်တိုင်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တအောင်းတက်ရဲ့သတင်းပြန်ကြားဌာနကမိုင်းအိုက်ကျော်ကပြောပါတယ်
ကျွာနေလောက်ကတရင်ခွန်တိခေါ်အဲ့မှာဒီနေမျိုးစုမှုရေးဒီကျလို့လှူရှာနေမြေကျင်းကိုလှူရှာရင်းနဲ့ကမခွန်ခွန်ကကျွန်တော်ဖော်ကြတဲ့လမ်းကိုလိုက်လာမျိုးကဒီပြေဆိုးတာရှိတယ်ကျွန်တော်ဘက်ကိုလိုက်မှဟိုတက်ထက်တာရှိတယ်အဲ့ဒီကျွန်တော်ဘက်ဖက်နေရင်းနဲ့လမ်းကြောင်းမှာနှစ်ဖက်ရင်ဆိုင်တွေ့မှာတက်ပွဲဖြစ်တော့တာ
တအောင်းဒေသထဲမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတိုးချဲ့ထားပြီးတော့စစ်ရေးလှုပ်ရှားမှုတွေလှုပ်ဆောင်တဲ့အတွက်တအောင်းတပ်ဆွဲထားတဲ့နေမြေတွေထဲမှာလမ်းကြောင်းတွေမှာထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေရတာဖြစ်တယ်လို့လည်းမိုင်းအိုက်ကျော်ကပြောပါတယ
်အဓိကအကြောင်းပြဿနာကတော့ပြင်ကြည့်မစင်ထူးဆစ်စင်တအားများတာပေါ့နော်ကျွန်တော်လှုပ်ရှားတဲ့နေမြေတွေကိုဒီထူးဆစ်စင်စီကြောင်းဒီဆွေရပဲကတော့စီကြောင်းဝါလောက်ရှိတယ်ပေါ့960တော့ရှိတယ်ကွာအဲ့မှာကျွန်တော်ဖွဲ့ကနေလှုပ်ရှားလိုက်လို့ရှိရင်ထိတဲ့မှုဖြစ်သွားတာပေါ့အတိအရကကျွန်တော်တောင်းလေတက်ပြီးပလောင်လို့ထူရင်းနေရင်ကြီးတော့ပါအဲဒီမှာဒီဆူရစစ်တပ်တွေကဒီရောချားနေရောချားဆိုရင်ပိုင်းတရင်ရှိတယ်ကွာအဲ့မှာကျွန်တော်ဖွဲ့ကလမ်းထွက်လိုက်လို့ရှိရင်ဒီကွာစီရှီတန်းထွက်လိုက်လို့ရှိရင်တော့တပွဲကခဏခဏဖြစ်တာများတယ
်အခုလိုမျိုးတအောင်းတက်နဲ့မြမတက်ကြတိုက်ပွဲတွေပြင်းထန်ပြီးတော့ဒေသတွေမှာစစ်ရေးတင်းမာနေတဲ့အတွက်စစ်ဘေးရှောင်တဲ့တအောင်းပြည်သူတွေလူမှုအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့တအောင်းမျိုးသမီးအဖွဲ့ကအထွေထွေအတွင်ရမှုဒီဒီပိုးကျင်ကပြောပါတယ
်ဒီတလို့ဖြစ်တဲ့တိုက်ပွဲပြီးခဲ့တဲ့လရောဒီလရောပေါင်းမယ်ဆိုရင်တော့တိုက်ပွဲတော့တော့ဆိတ်တယ်ပေါ့နော်ဆိုတော့ပြီးခဲ့တဲ့လတိုက်ပွဲဆိုလို့ရှိရင်တော့ဒီဒုက္ခတွေအစ်တတွေလည်းအများကြီးတိုးလာတဲ့အပိုင်းတွေရှိရဲ့ဒီသူတို့ထူရတော့တော်တော်လေးကိုဒုက္ခခံစားရတာပေါ့ပြီးလို့ရှိရင်ကောင်းတယ်လဲပိတ်လိုက်ဖွင့်လိုက်ကလေးတွေပညာရေးအတွက်လဲစိုးရိမ်စရာတွေအများကြီးရှိပါတယ်ပြီးတော့ကျမရေးပိုင်းဆရာကြည့်မယ်ဆိုလို့ရှိရင်လဲဒီကျမရေးဒီလုပ်ငန်းလုပ်နေတဲ့လုပ်သားတွေတောင်မှကြေးရွာတွေမှာမနေရတဲ့အဆင့်တွေမှာလဲရှိနေတယ်စစ်ပွဲဖြစ်ပြီးဆိုလို့ရှိရင်တော့အဓိကခံစားနေရတာကတော့ဟိုဒီကလေးနဲ့အမျိုးသမီးတွေပေါ့နော်ရက်သားတွေကတော့ခုနပြောသလိုမျိုးပဲကျမတို့တခုခုစစ်ဖြစ်ပြီးဆိုလို့ရှိရင်ပေါ်တာဖမ်းလို့ပြေးရတာအတို့အိုရှေ့မှာမိုင်းရှင်းရမှာနဲ့ဟိုပြေးရတာနဲ့အဲ့လိုမျိုးဆံမျိုးသမီးနဲ့ကလေးတွေလူအိုတွေပဲကြံတယ်ဆိုတော့တော်တော်များများထိခိုက်တန်ရာလည်းရခဲ့ကြတယ်ကျမတို့အနေနဲ့ဆိုလို့ရှိရင်တော့ဒီစစ်ကိုအမြန်ဆုံးရက်စေချင်တဲ့နှစ်ဖက်စလုံးတက်တွေဟိုလောလောဆယ်အနေထားရမတိုးချက်တော့ပဲနဲ့အကုန်လုံးနောက်ဆုတ်လို့ရှိရင်တော့ပြည်သူလူထုတွေအတွက်အင်တန်ကောင်းတဲ့အရာတစ်ခုလို့ကျွန်တော်တို့ကအဲ့လိုမျိုးမြင်တာပေါ့နော
်အမျိုးသမီးတွေနဲ့ကလေးတွေစစ်ဘေးဒဏ်ဆိုးဆိုးဝါးဝါတင့်ရတဲ့အတွက်တအောင်းဒေသထဲမှာနေမြေတည်ငြိမ်ဖို့နဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်နှစ်ဖက်တက်တွေစစ်အရှိန်လျှော့ဖို့ကိုလည်းတအောင်းပြည်သူတွေကလိုလားနေတယ်လို့တအောင်းမျိုးသမီးတွေကဆိုပါတယ်အခုလက်ရှိဆွေးနွေးနေတဲ့ငြိမ်းချမ်းရေးအခြေအနေမှာမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အများစုပါဝင်ဖွဲ့စည်းထားတဲ့ NCCD နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရဲစဲရေးညှိနှိုင်းရေးအဖွဲ့တို့ဆွေးနွေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းအခုလိုမျိုးတိုင်းရင်းဒေသတွေမှာစစ်ရှိန်မလျော့ဘူးဆိုရင်တော့နှစ်ဖက်ယုံကြည်မှုမရနိုင်တဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးဟာလည်းမဖော်ဆောင်နိုင်ဘူးလို့တအောင်းတပ်ဖက်ကဝေဖန်ပြောဆိုလိုက်ပါတယ်ရှင်
မဆုမဆူစီတင်ပြခဲ့တာပါရှင်တိုင်းရင်းဒေသတွေဘက်ကမူရင်စေဝါတိုက်ဖြတ်ရေးအစီအစဉ်တဲ့အကြောင်းကိုလည်းပြောပြပေးပါအောင်မယ်။မူရင်စေမှောင်ခိုကုန်ကူးနေတာတွေနဲ့နိုင်ငံဖြတ်ကျော်ကျူးလွန်နေတဲ့ယာဇဝတ်မှုတွေပေါ်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးစနစ်ကပိုပြီးထိထိရောက်ရောက်နှိမ့်နင်းနိုင်အောင်အကူအညီပေးမဲ့အစီအစဉ်တဲ့တရက်ကိုကုလသမဂ္ဂမူရင်စေဝါနဲ့ယာဇဝတ်မှုဆိုင်ရာယုံ UNODC ကစတင်လိုက်ပါပြီ။ မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့ကုလကသတိပေးထားတယ်။အဲ့ဒီပြည်ထောင်ကင်းလွတ်ခွင့်နေနဲ့ရာဇဝတ်မှုဆိုင်ရာလုံဆောင်ချက်တွေကိုတိုက်ဖြတ်ဖို့အတွက်နှီးလန်းဖြစ်တာနဲ့အမျှလူ့ခွင့်ရေးအဖွဲ့တွေကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဗန်ကောက်မြို့ကနေ VOA သတင်းထောက်ရွန်ကိုဘန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာရာဇဝတ်မှုနဲ့ဆက်နွယ်နေတဲ့လှုပ်ရှားမှုတွေကနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပြီးလူတွေအတွက်မလုံခြုံမှုတွေတိုးလာစေတဲ့အပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးနေတာတွေကိုလည်းထိခိုက်စေတယ်လို့ကုလသမဂ္ဂမွေးစည်းဝါနဲ့ရာဇဝမှုဆိုင်ရာယုံ UNODC ကပြောလိုက်တဲ့အချိန်မှာပဲအမေရိကန်ဒေါ်လာ45တန်တန်ဖိုးရှိတဲ့လေးလစ်စာအစီအစဉ်ဖြစ်လာခဲ့တာပါဒေါ်လာတန်နဲ့ချီတဲ့တရားမဝင်မောင်းခိုစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုတခြားစီးပွားရေးနယ်ပယ်တွေမှာငွေကြေးခွာချတာတွေကြောင့်လူမှုအဖွဲ့အစည်းကိုလည်းကြေကြေပြတ်ပြတ်ချိမ့်ချောက်လာနေတယ်လို့ UNODC ရဲ့အရှိတောင်အားရှာနဲ့ Pacific ဒေသဆိုင်ရာတာဝန်ရှိသူ Jeremy Douglas ကပြောပါတယ
် Illicit economy is incredibly large in North Myanmar primarily drug driven
မြန်မာနိုင်ငံမြောက်ပိုင်းမှာမှောင်ခိုဈေးကွက်ကအရန်ကြီးပါတယ်။အဓိကအဖြစ်မူရစ်ဆေးဝါးနဲ့ဆက်နွယ်ပတ်သက်နေတာတွေမှာပါ။ဒါအပြင်မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းမှောင်ခိုရောင်းဝယ်မှုတွေလည်းအများအပြားရှိသလိုတခြားတရားမဝင်မှောင်ခိုကုန်ကူးတာတွေနဲ့ငွေအများအပြားရရှိနေတဲ့နိုင်ငံဖြတ်ကျော်ရောင်းဝယ်လုပ်ကိုင်နေကြတဲ့ကိစ္စရပ်တွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲဒီငွေတွေကိုလည်းပတ်ဖို့လိုအပ်သလိုတရားဝင်ဖြစ်လာအောင်လုပ်ဖို့လည်းလိုလားနေတာပါ။ဒါကြောင့်တရားဝင်လုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုတွေလည်းရှိလာနေပါတယ်
။စီးပွားရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာမကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရှိလာတဲ့အချိန်ထဲမှာပဲအဂရိလိုက်စားမှုတွေကြောင့်တိုင်းပြည်ရဲ့အခြေအနေကတော့အောင်မြင်မှုမရသေးပဲဖြစ်နေပါတယ်။အပြည်ပြည်ဆိုင်ရာအဂရိလိုက်စားမှုလေးလာဆောင်ကြည့်ရဲ့အဖွဲ့ TR ရဲ့သတ်မှတ်ချက်အရနိုင်ငံ198နိုင်ငံထဲမှာမြန်မာနိုင်ငံဟာအဆင့်159မှာရှိတယ်လို့သတ်မှတ်ထားပါတယ်။ဘိန်းနဲ့မွေးစေးဘွားကုံသွယ်မှုတွေကနေဒနာအင်အားနဲ့ဩဇာကြီးမားတဲ့သူတွေပေါ်လာခဲ့ပြီးတော့အဲ့ဒီကနေလွတ်တော်အမတ်အပါဝင်နိုင်ငံရေးနယ်ပယ်တွေတဲပါရောက်လာနေတယ်လို့လူခွင်းလှုပ်ရှားသူတွေကပြောပါတယ်တိုင်းပြည်ရဲ့စီးပွားရေးကြီးထွားလာနေတာနဲ့အမျှအဲ့ဒီလူတွေရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနေတာဟာစိုးရိမ်စရာအချက်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူခွင်းလှုပ်ရှားသူဒေးဗစ်စတိုးဟာကပြောပါတယ
် Many blacklisted cronies who are currently being feted by internationalBusiness people have themselves become
နိုင်ငံကစီးပွားရေးတာဝန်ကကျင့်ထားပြီးနမည်ပြည့်စင်းသွင်းတဲ့ခုနေတွေချမ်းသာလာကြတာဟာအဂရိလိုက်စားမှုတွေနဲ့တခြားဥတွေနဲ့မလုပ်ကင်းတာတွေနဲ့ဆက်နွယ်ပတ်သက်ပြီးတော့ချမ်းသာလာကြတာပါကျမတို့ခုတွေ့နေရတာဗာလဲဆိုတော့ပြီးခဲ့တဲ့မျိုးဆက်တစ်ခုကပြစ်မှုကျူးလွန်ခဲ့သူတွေအုပ်စုဖွဲ့ပြီးတော့ရာဇဝတ်မှုကျူးလွန်တဲ့သူတွေဟာလက်ရှိအစိုးရလက်ထက်မှာလူရိုသေရှင်ရိုသေပုံကိုယ်တွေဖြစ်လာနေကြတာပါပဲ
မြန်မာနိုင်ငံရဲ့မွေးစေးဘွားမောင်ခိုကုံကူးတဲ့ကွန်ရက်နဲ့နီးစပ်သူတွေဟာ2010ရွေးကောက်ပွဲတုန်းကလွတ်တော်အမတ်တွေအဖြစ်ရွေးခန့်ခဲ့ရတယ်လို့စိုးဟတ်ကပြောပါတယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရသူတွေနဲ့ဘိန်းထုတ်လုပ်မှုမြင့်တက်လာတာကြားမှာလဲဆက်နွယ်မှုတွေရှိတယ်လို့သူမကပြောပါတယ်ဘိန်းဆိုင်ပြိုးမှုတိုးလာတဲ့အခြေအနေတွေကြောင့်2013ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာ26ရာခိုင်နှုန်းအထိတိုးလာခဲ့ပြီးတော့တန်ချိန်850အထိရှိလာတယ်လို့ UNODC ကအစီရင်ခံစာထုတ်ပြန်ပါတယ်HRW အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူး Phil Robertson ကတော့စီးပွားရေးမှာမတမာမှုတွေတိုးလာနေတာကြောင့်ပြစ်မှုကျူးလွန်ပေမဲ့ပြစ်ဒဏ်မခံရဘဲဆက်ပြီးတော့ကင်းလွတ်ခွင့်ရနေတဲ့ပြဿနာတွေဟာလည်းတိုးလာနေတယ်လို့ပြောပါတယ
် The fundamental link between the sort of black economy or the criminal economy that you're talking about
ခင်ဗျားတို့ပြောနေတဲ့မှောင်ခိုစီးပွားရေးဈေးကွက်ဒါမှမဟုတ်စီးပွားရေးမတမာမှုတွေနဲ့စီးပွားရေးလှုပ်ဖို့အခွင့်အရေးဆိုတဲ့ဂျားကအဓိကချိတ်ဆက်ပေးနေတာကပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့သူတွေဖြစ်ပါတယ်အဆက်အသွယ်ကောင်းတဲ့ဝင်ကြီးတွေနဲ့ပေါင်းစားနေတဲ့ခရိုနီတွေဖြစ်ပါတယ်။လူခွင့်ချိုးပေါက်တဲ့စစ်ဗိုလ်ချုပ်နဲ့ပတ်သက်တဲ့ဆိုရင်အဲ့လိုမျိုးပြစ်ဒဏ်ကင်းလွတ်ခွင့်တွေရနေတာဖြစ်ပါတယ်။အဓိကပြဿနာကအဲ့ဒီပြစ်ဒဏ်ကင်းလွတ်ခွင့်ပြဿနာပါ
။ UNODC အစည်းအဝေးအတွက်အဓိကစိန်ခေါ်မှုဖြစ်မှာကတော့ဘိန်းမောင်ခိုကူတာဒါမှမဟုတ်ပြစ်မှုကျူးလွန်သူတွေနဲ့ဆက်ဆက်နေတဲ့သူတွေကိုအရေးယူတရားစွဲရုံနဲ့ဒီလိုပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့တလေထုံးစံကြီးပျောက်ကွယ်သွားမလားဆိုတာပဲဖြစ်တယ်လို့ Phil Robertson ကပြောပါတယ်ခင်ဗျာ။
တော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆယ်ကျော်သက်လူမဲတအူအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်ပွားနေတဲ့အထီးကိယုံတွေကိုအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲမီဒီယာတွေကရောဘယ်လိုဖော်ပြကြပါသလဲမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုမီဒီယာဖော်ပြမှုတွေနဲ့နှိုင်းယှဉ်ပြီးလာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232 3992994 fax number က2392382992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တိုရှင်းရေးသားပြောကြပြီး mp3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
ကိုနာရီထရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးချင်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလျှက်စစ်စွမ်းအင်တွေကိုအများဆုံးသုံးနေကြတဲ့အဆောက်အုံတွေမှာသုံးဆွဲမှုနှုန်းကလည်းမြန်မြန်ဆန်ဆန်တိုးလာနေတဲ့အပြင်ဒီစွမ်းအင်တွေကိုထိထိရောက်ရောက်သုံးဆွဲမှုရှိမရှိဆိုတာကိုစမ်းသပ်နိုင်တဲ့ဤပညာသစ်ကိုအသုံးချတာမျိုးလည်းမရှိသေးပါဘူး။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့နီးပညာဓာတ်ခွဲခန်းတစ်ခုမှာစွမ်းအင်ကိုထိထိရောက်ရောက်သုံးနိုင်ပေမဲ့စောက်လုပ်ရေးနီးစနစ်နဲ့ပစ္စည်းတွေကိုစမ်းသပ်ပြီးပြောင်းလဲနိုင်ဖို့ကြိုးစားနေတဲ့အကြောင်းကိုတော့ VOA သတင်းထောက် George Futit သတင်းပေးပို့ထားတာကိုမနန္ဒာချန်ကပြောပြပေးမှာပါ
အစာဦးတော်တော်များများရဲ့ brain box တွေနေရံတွေမှာလေလုံအောင်စနစ်တကျစောက်လုံမထားသလိုအပူဓာတ်ပေးတဲ့စနစ်တွေမှာအားနည်းနေပြီးတော့အလင်းရောင်လည်းအလုံလောက်မရကြပါဘူး American Green Building Council ရဲ့လေ့လာချက်အရအစာဦးတွေဟာတနိုင်ငံလုံးစွမ်းအင်သုံးဆွဲမှုရဲ့36ရာခိုင်နှုန်းကိုအသုံးပြုနေသလိုကာဗွန်ဓာတ်ငွေ့ပမာဏ30ရာခိုင်နှုန်းကိုထုတ်လွှင့်နေတာကိုတွေ့ရှိထားတာပါဒီကိန်းဂဏန်းတွေရော့ကျအောင်လုပ်နိုင်တဲ့နည်းပညာတွေရှိနေပေမဲ့လည်းထိရောက်မှုရှိမရှိဆိုတာကတော့လက်တွေ့သုံးကြည့်မှသာသိနိုင်မှာဖြစ်ပါတယ် American စွမ်းအင်ဝန်ကြီးဌာန Flash Lab ဓာတ်ခွဲခန်းသစ်ရဲ့အမှုဆောင်မန်နေဂျာစင်ဒီရာနီယာကတော့သုံးနေတဲ့ပစ္စည်းတစ်ခုချင်းကိုလေ့လာရုံနဲ့မလုံလောက်ဘူးလို့ဆိုပါတယ
် We're looking at integrated systems so instead of looking at just components like air conditioning units we're looking at
ဘောင်းဆက်ထားတဲ့စနစ်မျိုးကျမတို့လေ့လာနေတာပါလေအေးဆက်လိုမျိုးတစ်ခုချင်းကိုကြည့်မဲ့အစားစုပေါင်းထားတဲ့ပုံစံမျိုးဥပမာအလင်းပေးတဲ့စနစ်မှာပရင်ပေါက်တို့ခန်းစည်းတို့ကိုပါတစုတစီးတဲ့လေ့လာရတာပါ
Flash Lab တက်ခွဲကမှာတော့ထိရောက်မှုနဲ့ကုန်ကြစရိတ်တက်တာမှုရှိမရှိရှင်ကြည့်နိုင်ဖို့စမ်းသပ်နေတဲ့အရာလေးခုရှိပါတယ်ဒီထဲကတစ်ခုကတော့နေအောင်ကြီးရနိုင်တဲ့အခြေအနေအမျိုးမျိုးပေါ်မှာကွာဟချက်ကိုလေ့လာဖို့180ဒီဂရီလှည့်လို့ရအောင်ဖန်တီးထားတာပါ brain box တွေအသုံးပြုတဲ့ပစ္စည်းတွေဟာစွမ်းအင်ကိုထိထိရောက်ရောက်ဘလောက်သုံးနိုင်တယ်လဲဆိုတာကိုသိနိုင်အောင်လဲနေရံတွေကိုချိန်ထားတဲ့ကင်မရာတွေနဲ့သိပ္ပံပညာရှင်တွေကလေ့လာနေပါတယ်အမှုဆောင်မန်နေဂျာစင်ဒီရာနီယာကတော့စမ်းသပ်မှုအသစ်ကနေထော်လာတန်းပေါင်းထောင်နဲ့ချီပြီးတော့ခြွေတာနိုင်လိမ့်မယ်လို့ဆိုပါတယ
် Good integrated design and buildings can achieve as much as 50% energy savings over
ကျန်းမာရေးစီမံထားတဲ့ဒီဇိုင်းအသစ်ကအစာဦးတွေမှာပုံမှန်သုံးနေကြချက်ကိုစွမ်းအင်50ရာခိုင်နှုန်းလောက်တက်တာသွားပါလိမ့်မယ်အစာဦးအသစ်တွေရောအဟောင်းတွေမှာပါဒီအတိုင်းဖြစ်လာမှာပ
ါဘီတုခါပညာရှင်တွေဒီဇိုင်းပညာရှင်တွေစောက်လုပ်ရေးလုပ်ငန်းရှင်တွေပစ္စည်းရောင်းတဲ့သူတွေကနေအစာဦးပိုင်ရှင်တွေနဲ့သုတေသနလုပ်ငန်းတွေအတွက်ထောက်ပံ့နေသူတွေအစုံစွမ်းအင်ခြေတရေးမှာစိတ်ဝင်စားသူအားလုံးနဲ့လက်တွဲသွားဖို့လဲ Flash Lab ကရည်ရွယ်ထားတာပါအရေးကြီးတဲ့အပိုင်းတစ်ခုဖြစ်အစာဦးမှာနေထိုင်သူတွေတက်တောင့်တက်တာဖြစ်စေဖို့နဲ့ကျေနပ်မှုရဖို့စမ်းသပ်မှုမှာတာမန်လူတွေလည်းပါဝင်လိမ့်မယ်လို့အမှုဆောင်မန်နေဂျာစင်ဒီရာနီယာကပြောပါတယ
် One of the tests that we currently have going on with Webcore and Genentech will have occupants come into the space
and look at the space တွဲလုံနေတဲ့ Webcore နဲ့ Genentech ကုမ္ပဏီတွေရဲ့အဆောက်အဦတွေမှာနေထိုင်ကြသူတွေရှိပါတယ်အဲ့ဒီလူတွေနှစ်ပတ်သုံးပတ်လောက်အလုပ်လုပ်ရင်းနဲ့လာနေကြတဲ့အခါမှာနည်းပညာသစ်တွေကိုစမ်းကြည့်ပြီးတော့အလုပ်ဖြစ်မဖြစ်ဆိုတာကိုလည်းသဘောပေါက်လာနိုင်ပါတယ်ဒါကကျွန်တော်တို့လုပ်နေတဲ့အလုပ်အတွက်လည်းတကယ်ကိုအရေးကြီးပါတယ်
Flash Lab တခွဲကန်းကစမ်းသပ်မှုတွေဟာအစာဦးတစ်ခုမဆောက်လို့မီအကျိုးအဖြစ်နဲ့လေ့လာလို့ရတဲ့အတွက်လဲအချိန်ကုန်ငွေကုန်တတ်တာနိုင်တာမို့အကျိုးရှိတဲ့အစီအစဉ်တစ်ခုလို့လဲသူကပြောဆိုခဲ့ပါတယ်ရှင်
။မနန္ဒာချန်ပြောပြပေးခဲ့တာပါရှင်။အခုကတော့ဒီသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။19ရာစုနဲ့20ရာစုတွေမှာဝေလာ၅ဖန်းတဲ့အလုပ်ခေကောင်းခဲ့စဉ်အခါကဝေလာ၅ထောင်ပေါင်းများစွာဖန်းစီတက်ဖြတ်ခံခဲ့ရပါတယ်။1986ခုနှစ်နိုင်ငံတကာကဝေလာငါးဖမ်းဆီးတာကိုပိတ်ပင်လိုက်ပြီးတဲ့နောက်မှာတော့ဝေလာငါးအကောင်ကြီးပြန်လဲတိုးပွားလာခဲ့ပြီးသမုတ်တရားရဲ့သဘာဝပတ်ဝန်းကျင်ကိုဘယ်လိုအကျိုးပြုနေလဲဆိုတာကိုတော့ VOA သတင်းတောက် Rosa Scavel ကသတင်းပေးပို့ထားပါတယ်ကိုငိမ့်ချန်းကပြောပြပေးမှာပါ
ဒီကနေ့မှာအရင်တုန်းကထက်ဝေလငါးတွေကိုတိုးပြီးလူတွေအများကြီးမြင်လာနေပါပြီလို့ဝေလငါးလမ်းညွှန် Maureen Gilbert ကပြောပါတယ
် 2 years ago we had this huge influx of great of the blue whales
that blue whale ဝေလငါးတွေအများကြီးလာတာကိုလွန်ခဲ့တဲ့နှစ်ကမြင်လိုက်ရပါတယ်ဒီနှစ်မှာလည်းဒီ blue whale ဝေလငါးတွေအများကြီးလာမယ့်နှစ်ဖြစ်မယ်လို့ထင်ပါတယ်
blue whale လို့ခေါ်တဲ့ဝေလငါးတွေဟာကမ္ဘာမြေတမိုင်းကအကြီးဆုံးဝေလငါးတွေထဲမှာပါဝင်ပါတယ်အဲ့ဒီထဲမှာ gray brown head နဲ့ span ဝေလငါးတွေလည်းပါဝင်ပါတယ် ူတို့ဟာသမုတ်တရားကတက်ရှိတဲ့အတွက်အကျိုးသက်ရောက်မှုမရှိဘူးလို့နှစ်ပေါင်းများစွာယူဆခဲ့ကြတာပါလို့ Vermont တက္ကသိုလ်ကပတ်ဝန်းကျင်ထိန်းသိမ်းရေးဇီဝဗေဒပညာရှင် Joe Roman ကပြောပါတယ်။သူကအဲ့ဒီလိုအယူဆကိုစန့်ကျင်ပြီးတွေ့ရှိခဲ့တဲ့လေးလာချက်အသစ်မှာဝိလငါးကြီးတွေဟာပင်လယ်သမုတ်တရားအပေါ်မှာကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတာကိုဥဆောင်ရေးသားသူပါ။သူက Skype Internet ကနေတဆင့်ဖြေကြားထားပါဗျ
။ So whales dive deep to feed.
ဂျီယောင်းနက်ကဝိလငါးတွေဟာအစာရှာဖို့သွားကြပါတယ်။အညစ်အကြေးစုမှုအတွက်ရင်မနာပြင်ပေါ်ကိုတက်လာကြပါတယ်။ဒီအညစ်အကြေးတွေမှာ Nitrogen နဲ့တခြားအာဟာရဓာတ်တွေပါဝင်တဲ့အတွက်ဝိလငါးတွေနေတဲ့နေရာမှာမျိုးပွားမှုနှုန်းကိုတက်လာစေပါတယ်။
ဝိလငါးတွေသေတဲ့အခါမှာလည်းရေအောက်ကျမ်းပြင်ကိုရောက်သွားပြီးနားခိုရာနေရာအတိတ်ကိုဖန်ပြီးပေးပါတယ်။ဝိလငါးတွေဟာသူတို့မွေးဖွားရာတမိုင်းဝင်နေရာတွေမှာအကောင်ကြီးတိုးပွားလာနေပါတယ်။နောက်ပြီးသူတို့ဟာအများကြီးစားပါတယ်။ဒါကြောင့်တချို့စီးပွားပြင်ငါးဖန်သူတွေကဝိလငါးတွေဟာငါးတွေကိုအများကြီးစားပစ်ပြီးသူတို့အမျက်ငွေရောကြအောင်လုပ်တယ်လို့ပြောပါတယ်။ရိုမန်ကတော့ဒါကိုသဘောမတူပါဘူး။
Our study and several others are starting to show that it's far more complicated, more interesting.
ကျွန်တော်ရဲ့လ ీల ချက်ကတခြားသူတွေရဲ့လ ీల မှုတွေကဒီကိစ္စဟာအခုထက်ပိုပြီးတော့ရှုပ်ထွေးပိုစိတ်ဝင်စားစရာကောင်းတယ်လို့ပြနေပါတယ်။ဝီလာငါးတွေဟာကောင်းမွန်တဲ့ပတ်ဝန်းကျင်မှာရှိမယ်ဆိုရင်တစ်ချိန်တည်းမှာငါးတွေရောဝီလာငါးတွေပါအများကြီးနေနိုင်မှာပါ
။ဝီလာငါးတွေပြန်လဲတိုးပေါ်လာနေပေမဲ့လည်းသမုတ်တရားထဲမှာလူတွေရဲ့ချင်းချောက်မှုတွေကနေမလွတ်ကင်းပါဘူး။သူတို့ဟာကွန်တိန်နာသင်္ဘောအတိုက်ခံရတာငါးဖန်ပိုက်တွေထဲမှာဖမ်းမိတာဆိုနာအချက်ပေးတဲ့သမုတ်တရားတွင်သွာလာတဲ့အတန်တွေရဲ့နှောက်ယှက်ပေးတာကိုခံနေရပါတယ်လို့ကမ္ဘာသားရဲ့တလိမ့်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့အာတိတ်ဒေတာအစီအစဉ်ကဒါရိုက်တာမာဂရက်ဝီလျံကပြောပါတယ်သူက Skype Internet ကတဆင့်ဖြေကြားထားပါတယ
် So shipping is increasing in the Arcticplans for offshore oil and gas development are increasing.
အတိတ်ကြီးသားမှာရေချောင်းသွာလာမှုနဲ့ကမ်းလွန်ရေနံတွင်းနဲ့ဓာတ်ငွေတူးဖော်မှုတွေများလာနေပါတယ်ဒါကြောင့်ကမ္ဘာသားရဲတိရစ္ဆာန်ထိမ့်သိမ်းရေးအနေနဲ့အစိုးရတွေလူအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေတခြားပတ်ဝန်းကျင်ထိမ့်သိမ်းတဲ့အသင်းတွေနဲ့ပူးပေါင်းပြီးဝေလာငါးတွေအစာရှာတဲ့နေရာကူးသန်းသွားလာတဲ့နေရာတွေကိုသတ်မှတ်ပါတယ်ပြီးတော့ဒီနေရာတွေကိုအထူးစီမံခန့်ခွဲမှုပေးရမယ့်နေရာတွေအဖြစ်တိုက်တွန်းပါတယ
်ဝေလာငါးတွေကိုဒီလိုကာကွယ်ရမယ်လို့သူကပြောပါတယ်လေးလာမှုတွေကထောက်ပြထားသလိုဝေလာငါးတွေဟာကျွန်တော်တို့အတွက်ကောငါးဖန်လုပ်ငန်းအတွက်ကောသမုတ်တရားကြီးအတွက်ပါကျွန်တော်တို့အားလုံးမျှော်မှန်းထားတာထက်ပိုပြီးတန်ဖိုးရှိလိုပါပဲခင်ဗျာ
ကိုငင်းချမ်းတင်ပြခဲ့တာပါရှင်စနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုကတော့သတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင
်သဘောတူခွင့်ပြုချက်မရပဲယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားတဲ့ရုရှားကူညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့ရုရှားရင်နှန်းတွေကကားအချို့အခုကရုရှားနိုင်ငံနဲ့ကိုပြန်လည်ဝင်ရောက်သွားပြီတောက်ကြံလေးကထရက်ကားအစီးရေ220ကျော်ပါဝင်တဲ့ရင်နှန်းတွေကကားတွေဟာစနေနေ့ကရုရှားယူကရိန်းနယ်စပ်မှာရုရှားဘက်ကိုပြန်လည်ဝင်ရောက်ဖို့ပြင်ဆင်နေတဲ့အကြောင်းမျက်မြင်တွေ့ရှိသူတွေကပြောဆိုပါတယ်အရှေ့အလယ်ပိုင်းဒေသဂါဇာကမ်းမြောင်အလယ်ပိုင်းကအေဒီအင်ကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုထိမှန်လို့မိသားစုဝင်5ဦးလုံးသေဆုံးသွားတယ်လို့ပါလက်စတိုင်းအရာရှိတွေကပြောဆိုပါရတယ်။ IS Islamic စစ်သေးကြတွေရဲ့တပ်ဖြတ်မှုကိုခံရတဲ့ American သတင်းထောက် James Foley ဟာတခြားဒဇာဂန်တွေရဲ့အသက်ကိုကယ်တင်ဖို့အတွက်သူ့ရဲ့အသက်ကိုစည်သေးပြီးအသက်ခံဖို့သဘောတူခဲ့ပုံရတယ်လို့ Foley ရဲ့မိသားစုကပြောပါရတယ်။သူ့ရဲ့ဘဝကိုအနစ်နာခံပေးဆက်ဖို့ဆုံးဖြတ်ခဲ့တာဟာတန်လျာရှိစရာမလိုဘူးလို့ညီကိုတော်သူမိုက်ကပြောပါတာပါ။အီရတ်နိုင်ငံဘက်ဒတ်မြို့လယ်ကထောက်လိုင်းရေးရုံးချုပ်ကိုကားတစ်စီးဝင်တိုက်ပြီးအသေးခံဘုံးခွဲခဲ့လို့လူ2ဦးအနည်းဆုံးသေဆုံးပြီးအများအပြားဒဏ်ရာရရှိသွားခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ရှင်။ကျွန်မကသင်ကြီးထိုက်ပါ။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.